စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာရှိတဲ့အထက်တန်းကျောင်းနဲ့စာသင်ဆောင်တွေမှာဆစ်ရှောင်းကလေးငယ်တွေကျောင်းပြန်တက်နေကြပါပြီ။မုံတိုင်းလွန်ကာလမှာကျောင်းပြန်တက်နိုင်ပြီဆိုပေမဲ့မိုးဥချချိန်မှာဖြစ်လေရှိတဲ့သွေးလွန်တုတ်ခွေးလိုရောဂါမျိုးမဖြစ်စေဖို့ကိုလည်းကြိုတင်ပြင်ဆင်ဆောင်ရွက်ဖို့လိုကြောင်းဆစ်ရှောင်းတွေကိုကူညီနေသူတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမွန်ကပြောပြမှာပါ။
စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာရှိတဲ့အထက်တန်းကျောင်းနဲ့စာသင်ကျောင်းမှာဆစ်ဆောင်ကလေးငယ်တွေအခုနှစ်ကျောင်းဖွင့်ရသည့်အမီတက်ရောက်ပညာသင်ကြားနေတယ်လို့ကလေးတောင်ပိုင်းကဆစ်ဆောင်တွေကိုကူညီပေးနေတဲ့ CDM ကျောင်းဆရာတဦးကပြောပါတယ်
ကျောင်းသား300လောက်ရှိတဲ့ထပ်တန်းကျောင်းတစ်ကျောင်းရဲ့နောက်ဒီစနစ်ဟောင်းတွေနဲ့100ကျော်လောက်ရှိတဲ့အဆောင်တစ်ဆောင်ရဲ့ပေါ့လေအဲ့ဒါရှိတာတော့ကလောလောဆယ်တော့အဆင်ပြေနေပါတယ်အဆင်ပြေတယ်ဆိုတာကဒီမုံတိုင်းကျောင်းဖြစ်တာတော့ကျွန်တော်ပြန်ပြီးပြီပေါ့
ကလေးတွေကျောင်းပြန်တက်နေကြပြီဆိုပေမဲ့စစ်ကျောင်းရဲ့သတင်းကိုတော့အမြဲတမ်းနားဆွင့်နေရတယ်လို့ပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေဟာစာတင်ကျောင်းနဲ့6မိုင်အကွာလောက်ကိုရောက်ပြီးဆိုရင်ကလေးတွေကိုလူစုခွဲပြီးတော့မိဘတွေစီကိုပြန်လွှတ်ရတာမျိုးလည်းရှိတယ်လို့ပြောပါတယ်နယ်မြေအခြေအနေပေါ်မူတည်ပြီးတော့လေကျောင်းသတိပေးချက်ရှိရင်လည်းအရေးပေါ်ရွှေ့ပြောင်းရတာမျိုးတွေရှိနေတဲ့အနေထားပါဆရာနာတင်ထားတဲ့ကာလမှာပညာသင်ကြားနေတဲ့ကလေးငယ်တွေအခုလိုမျိုးအခြေအနေတွေနဲ့ဖြတ်တန်းရတာမျိုးရှိသလိုမိုးရင်းကာလအချိန်ရောက်ရှိလာချိန်မှာဆစ်ဆောင်နေရသူတွေဟာရှင်းနှစ်ကအတွေ့အကြုံတွေရှိနေလို့အခက်အခဲတွေနဲ့အသားကျနေလောက်ပါပြီလို့ဆစ်ဆောင်ကူညီသူတွေကပြောပါတယ
်ဆစ်ဆောင်စခန်းဆိုတာလဲကျွန်တော်တို့ကကံကြီးတွေဖွင့်ပြီးနေတဲ့အနေထားမဟုတ်ဘူးရဲ့သူဟိုဆွေမျိုးတဲတွေတို့သူတဲကိုတဲသူရတော့ကိုရတော့ပေါ့ပြောရရင်စခန်းပြောက်နေတာပဲအဲ့လိုမျိုးမူလရွာတွေတဲကိုပြန်မနေတော့တာပဲရှိတယ်သူဘွားနဲ့သူသူအနဲ့သူပေါ့အဲ့လိုတဲတွေပါတယ်မှာနေပြီးတော့တနှစ်ကျော်ကျော်လဲဖြစ်ပြီးဆိုတော့အသားကျတဲ့လောက်ဖြစ်နေပါတယ်အဲ့တော့ကျွန်တော်တို့အဆင်ပြေမှာပါမိုးရသည်ကတ်ခဲတာကတော့ဒီသူသူဟိုပေါ့ကျမကြီးသူသွားဖြစ်မျိုးတက်ဖို့မလွယ်တာမျိုးတွေတို့အမျိုးပေါ့ဒါပေမဲ့ကျွန်တော်တို့မစေးပင်ကန်းတော့လက်တကန်းဟိုပေါ့တိတ်မဝေးတဲ့နေရာမှာရှိပါတယ
်ကလေးတောင်ပိုင်းမှာကျမကြီးလိုအပ်ချက်အတွက်ကူညီဆောင်ရွက်ပေးနေတဲ့အဖွဲ့တွေရှိပါတယ်မိုးကြကာလအခုလိုကြောင်းဖွင့်စအချိန်မှာတော့သွေးလွန်တုတ်ကွေးလိုရောဂါမျိုးတွေမဖြစ်စေဖို့ကိုလည်းကြိုတင်ကာကွယ်မှုတွေလှုပ်ဆောင်ရမယ်လို့စီဒီအန်ကျောင်းဆရာကပြောပါတယ
်ကျွန်တော်မုံတိုင်းပြီးတဲ့နောက်မိုးတက်တက်မဲမဲတစ်ချိန်ထက်ရွာပြီးမိုးရသည်စပြီပေါ့အဲ့လိုမျိုးပါပဲဒီသွေးလွန်တုတ်ကွေးတို့ဘာလို့တော့ဖြစ်နိုင်ကြရာရာဒီလိုအစတာပေါ့လေမိုးရသည်အပြိုးပေါ့ကျဲမကြီးဘိုင်းကတော့ကျွန်တော်တို့အန်ယူဂျီအောက်ကနေဖွင့်ထားတဲ့ကျဲမကြီးဘောနော်ဆေးရုံပေါ့ဒီ20လောက်ရှိတယ်အဲ့အမျိုးရှိပါတယ်နောက်နကွာပေါ်ဟဲ့ကဲနဝလူမျိုးတွေဖွဲ့ပြီးတော့ဆောက်ရှောက်နေတာမျိုးတွေရှိတယ်ဆိုးဆိုးကဗန်တိုင်းမစ်ဆင်မျိုးဆိုရင်တော့လည်းနိုင်မှာမဟုတ်ပေါ့လေအဲ့လိုမျိုးမဖြစ်အောင်တော့ဒီကြိုတင်ကာကွယ်မှုပံပုံတော့လောရမှာပေါ့အဲ့ဒီအနေထားပါလေ
စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတော်လှန်ရေးအဖွဲ့တို့ကြားမှာစစ်ရေးတင်းမာမှုတွေရှိနေတဲ့ဇကိုင်းတိုင်းမှာတော့လေကြောင်းတိုက်ခိုက်မှုကခက်စိတ်စိတ်ရှိနေတာပါကလေးမျိုးမြောက်ပိုင်းရှုခင်းသာကြေးရွာကစာတင်ကျောင်းကိုဂျွန်လ9ရက်နေ့မနက်ပိုင်းအချိန်တုန်းကလေချောင်းကနေတိုက်ခိုက်ခဲ့တယ်လို့ကလေးမျိုးတော်လန်ရေးအဖွဲ့ဒီဘက်ကပြောထားပါတယ်။ဂျားကာလာပညာရေးဘက်ကလေချောင်းကနေတဆင့်စီရေးပြတ်မှတ်ထားပြီးတော့အတုံးချခံရမှာကိုစိုးရိမ်နေတဲ့ဂျားကကလေးမျိုးနဲ့တောင်ပိုင်းကစာတင်အရွယ်ကလေးငယ်တွေကပညာသင်ကြားနိုင်မှုကြိုးပမ်းနေရတာပါ။နည်းမြေမတည်ငြိမ်ပေမဲ့လည်းဆစ်ဆောင်နေရတဲ့ကလေးငယ်တွေရဲ့ပညာရေးအတွက်ဆောင်ရွက်နေရချိန်မှာအခုလိုလေချောင်းကနေတိုက်ခိုက်တာနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်ခံရမှာကိုစိုးရိမ်စိတ်တွေရှိပါတယ်လို့ကလေးငယ်တွေကိုပညာသင်ကြားပေးနေတဲ့ဆရာတွေကလည်းပြောပါတယ်ရှင်